COVID-19 ရောဂါပိုးတကမ္ဘာလုံးကိုမြန်မြန်ဆန်ဆန်ပြန့်နှံ့လာတဲ့အတွက်ထိုင်းနဲ့မလေးရှားကပြန်လာတဲ့မြန်မာနိုင်ငံသားတိုင်းကိုကိုယ်နေအိမ်မှာ14ရက်ကြာသီးသန့်စောင့်ကြည့်ရမယ့်အစီအစဉ်ကိုအစိုးရကဒီနေ့ကြေညာပါတယ်။ဆက်ဆက်တဲ့အစိုးရဌာနတွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့မတ်လ23ရက်မနက်ပိုင်းအစည်းအဝေးမှာဒါကိုဆုံးဖြတ်လိုက်တာပါ။ဒီအစီအစဉ်ရဆိုရင်မတ်လ23ရက်ကစပြီးထိုင်းနဲ့မလေးရှားကပြန်လာပြီးမြန်မာပြည်အားလုံးအကျုံးဝင်ပါပါ။
ပြောတဲ့တော့ကျေကျေအကုန်လုံးပြောတော့ငွေများပြန်မယ်ဟုံးကွယ်ဒီ3ရက်နေရမယ်နိုင်ငံတော်ရဲ့ဒါဟိုကျမလေးပေါ်လို့ဒီကဟုတ်တာဒီနေ့ဒီနေ့ကောင်းတဲ့သဘောပါအကုန်လုံးယူရီးယားပြန်လာလားဘလီချာပြန်လာလားခရီးပြန်လာလားဟုံးကွယ်ဒီ3ရက်နောက်ကောင်းပြောင်းမပြန်လို့တော့ပါ
တချင်မီနဲ့ဝိုင်းမော်မျိုးပြည်သူ့ကျမကြီးဌာနဦးစီးမှုဒေါက်တာသိမ့်မျိုးပြောသွားတာဖြစ်ပါတယ်ဒီ3ရက်အတွင်းမှာမိသားစုနဲ့အင်ဂျင်နာချင်းတွေကအဓိကစောင့်ကြည့်ရမှာပါရက်ကအုပ်ချုပ်ရေးမှုနဲ့ကျန်းမာရေးဝန်ထမ်းတွေကရရှိထားတဲ့ပြည်ပပြန်နေရဲ့စည်ရင်အတိုင်းလိုက်လံဆွေးဆွေးသွားမယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ့်မျိုးကအခုလိုရှင်းပြပါတယ်
။အုပ်ချုပ်ရေးမှုရာလူဆိုင်မှုတွေတော့ပထမကျွန်တော်ကျန်းမာရေးဝန်ထမ်းတော်မှဒီအိမ်မှာငွေကြေးပြန်ရှိသလားစည်ရင်ကောင်းလားတော့ရှိတယ်ဆိုရင်လိုက်နာမယ်စီကတ်စာတွေကျွန်တော်တို့ပြောလိုက်တာပေါ့။နောက်ရှင်းပြလိုက်ပြီးဆက်ပြီးဒီလိုက်နာပါဒီလိုမဲတစ်ခေါက်ညာတော့သူ့ကိုဖုံးဆက်တယ်နေကောင်းတာနေကောင်းတာအဲဒီမှာကိုယ်ကိုနေရလားစီကတ်လိုက်နာရလားစသဖြင့်
မဲဆာဆူဆူဂေဂျီကနေပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်တာကိုယာယီတားမြစ်လိုက်ပြီဆိုတာမြန်မာနိုင်ငံသားကြီးဝန်ကြီးဌာနကမတ်လ19ရက်မှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့နှစ်ဖက်ဒေသခံတွေမဲဆာဖြတ်ကျော်ခွင့်လက်မှတ်နဲ့ဝင်ရောက်တာကိုတော့မပိတ်ပင်ပဲကျမကြီးစစ်စစ်တာကိုပဲတင်းတင်းကြပ်ကြပ်လုပ်သွားမယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာဖြတ်ကျော်권လက်မှတ်ကင်ဆောင်ထားတဲ့တရုတ်နိုင်ငံသားတွေဟာမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်တံပိုက်တီနယ်စပ်ကနေယာနဲ့ချီပြီးဝင်ရောက်နေပါတယ်။အများစုကငပြောချံလူသားတွေပါ။အခုလိုအချိန်မှာတရုတ်နိုင်ငံသားတွေဝင်ထွက်နေရကိုတားဆီးပေးဖို့ကချင်ပြည်နယ်ဝိုင်းမော်မြို့ကလွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်သမ္မတကိုဒီကနေ့မတ်လ23ရက်မှာတောင်းဆိုလိုက်ပါတယ်။မြန်မာတရုတ်နယ်စပ်ကိတ်တွေပိတ်မပိတ်ဆိုတာသမ္မတရဲ့ညွှန်ကြားချက်ပေါ်မှာအဓိကမူတည်နေပါတယ်။ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြင့်ဝင်ကြီးဦးစော်ဝင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကမ်ပိုင်းညံ့တွေကြရတော့ပြကျွန်တော်တို့က98နိုင်ငံသဘောတူစာချုပ်အရာဆိုရင်ကျွန်တော်ပြည်တော်စုလည်းပဲပြည်တော်စုရဲ့လုပ်ပိုင်ခွင့်ဖြစ်တယ်ကြကျွန်တော်တို့ပြည်နယ်စိုးရအဖွဲ့ကတော့ပြည်တော်စုစိုးရကပိတ်ပါဆိုရင်ကျွန်တော်တို့ပိတ်လို့ပြရမယ်နေထားပါဗျာကျွန်တော်ပြည်နယ်စိုးရရဲ့လုပ်ပိုင်ခွင့်မဟုတ်ပါဘူးခင
်ဗျာ။ကချင်ပြည်နယ်ကမ်ပိုင်းတည်နယ်စပ်ပေါက်ကနေတနည်းကိုတရုတ်နိုင်ငံသားပြင်းပြ600နဲ့တထောင်ကြားအဝင်ထွက်ရှိပါတယ်။ထိုင်းနိုင်ငံကတော့မြန်မာနဲ့နေဆက်အဝင်ထွက်တွေကိုဒီရက်ပိုင်းပိတ်တင်ကန့်သတ်လိုက်ပြီးမြန်မာတောင်းတဲ့ချီပြီးနေရက်ပြန်နေကြတာမို့အခုလိုမြန်မာအစိုးရရဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေလှုပ်လာရတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပြပို့ထားတာဖြစ်ပါတယ်။